၅ညနေခင်းမှာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ22ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့အာဖဂန်သမ္မတဒီနေ့မင်းကိုပြောနေကြမှာပဲကမ္ဘာမြို့တော်ကသံတမန်ရက်ကွက်ကိုရော့ကက်တုံးတွေတော်တော်များနဲ့ပြစ်ခတ်ခံခဲ့ရပါတယ်။ရခိုင်ပြည်နယ်မှာကျပ်ပဝါရရဲ့ချင်းချောက်မှုဆက်လက်ရှိနေစေဖြစ်တဲ့အကြောင်းစင်ကူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီကနေ့စင်ကာပူမှာမူဝါဒကြေညာဟောပြောခဲ့တဲ့တော်အောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်နိုင်ရေးအရေးကြီးတဲ့အကြောင်းပြောဆိုခဲ့တယ်လို့ပဲ။
We want Myanmar to be business friendly, an environment where investors can be comfortable and secure, and where their interests can merge harmoniously.
ပြည်စုံကိုစောင့်မျှော်နားဆင်ကြရအောင်ပါရှင်။ဒါပြင်ရခိုင်မြောက်ပိုင်းတိုက်ခိုက်ခံရမှုတစ်နှစ်ပြည့်ချင်းဒေသတွင်းလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေ၊ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအရေးတို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရည်စုံတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်။
မွတ်စလင်ရဲ့ဤပါလာရေးပွဲတော်ခန်းနာမှာအာဖဂန်သမ္မတအရှရ်ကန်နီဒီနေ့မင်းငုံပြောနေချိန်မှာပဲကမ္ဘူးမြို့တော်ကသံတမန်ရက်ကွက်ကိုရော့ကက်ဒုံးတွေတော်တော်များများနဲ့ပြစ်ခတ်ခံခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ရော့ကက်ဒုံးတွေကိုမြို့ပြင်ကပြစ်ခတ်တာဖြစ်ပြီးတချို့ကသံတမန်နန်းတော်နဲ့သမ္မတနန်းတော်နဲ့တန်ယုံဝင်းတွေနေချဲ့ရောက်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါသမ္မတကန်နီကတော့ရော့ကက်နဲ့ပြစ်ခတ်မှုတွေပေါ်ဤပွဲတော်မင်းငုံထဲမှာပြစ်တင်ရှုတ်ချခဲ့ပါရယ်ဒီနေ့နေ့မှာတော့ကလည်းတာလီဘန်နဲ့ယာယီပြစ်ခတ်ရေးဆဲကို၃လအထိအကန့်အသတ်နဲ့ဆိုင်းငံ့ထားဖို့သမ္မတကကြေညာထားတာပါတာလီဘန်နဲ့နီးစပ်သူတိုင်ဝမ်ကတော့ဒီပွဲတော်ကျင်းပနေတဲ့ဒီသတင်းပတ်ထဲကျင်းပနေချိန်မှာပဲဒီသတင်းပတ်ထဲလေးရချတက်ခတ်မှုကိုရင်ဆိုင်ထားဖို့တာလီဘန်ခေါင်းဆောင်မင်းကဒေသခံတပ်မှုတွေကိုညွှန်ကြားထားတဲ့အကြောင်းပြောဆိုထားပေမဲ့တရားဝင်ကြေညာမဲ့အလားအလာမျိုးတော့မရှိသေးပါဘူး။သမ္မတပြည်ပြောခွင့်ရသူကတော့တာလီဘန်ခေါင်းဆောင်မင်းကအဖြစ်ကရစေတရားဝင်မကြေညာမချင်းအစိုးရဘက်ကစစ်ဆင်ရေးဆက်လုပ်သွားမယ်အကြောင်းမနေ့ကကပဲပြောဆိုထားတာပါပြစ်ခတ်ရစေးကာလာဟာလည်းတာလီဘန်ဒီဘက်ကကြီးညာတဲ့အချိန်ကာလအတိုင်းသာဖြစ်လိမ့်မယ်လို့လည်းပြောခွင့်ရကပြောဆိုထားပါတယ်
။ဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးဟာ Liberal Party တွင်သူ့ရဲ့ဦးဆောင်မှုကိုမေကွန်ထိတ်စင်ခေါ်တဲ့ယဉ်ပိုင်မှုမှာအနိုင်ရလိုက်ပါတယ်။ပါတီရင်းကသဘောထားတက်မာတဲ့ Conservative တွေရဲ့ကံကွက်မှုကြောင့်နိုင်ငံတွင်းကာဝန်တန်းွေထုတ်လွှင့်မှုတရားဝင်ကန့်သတ်ရေးကြိုးပမ်းနေတဲ့သူ့ရဲ့အစီအစဉ်ကိုပယ်ဖျက်ခဲ့ရပြီးတဲ့နောက်တနေ့ဒီကနေ့အင်္ဂါနေ့မှာပဲပါတီရင်းသူ့ရဲ့ဦးဆောင်မှုနဲ့ပတ်သက်ပြီးသဘောထားဆန္ဒပေးဆုံးဖြတ်ချဖို့ဝန်ကြီးချုပ်တန်ဘူးကတောင်းဆိုခဲ့တာပါ။သူပေါ်ထောက်ခံမှုအပြေအဝပေးရမယ်ဆိုပြီးတင်းလာနေကပဲကတိပြုပြောခဲ့တဲ့ပြည်ကျဲရေးဝန်ကြီးပီတာဒက်တန်ကတော့အခုဝန်ကြီးချုပ်ချမ်းဘူးရဲ့ဦးဆောင်မှုကိုစိန်ခေါ်လိုက်တာဖြစ်ပါတယ်။ဒီကနေ့သဘောထားဆန္ဒမဲပေးမှုမှာတော့မစ္စတာတန်ဘူးကမစ္စတာဒက်တန်ကို48မဲ35မိနစ်အနိုင်ရခဲ့တယ်လို့မဲတွေကိုရေးထွက်ပေးခဲ့တဲ့ Liberal Party လွတ်တော်အမတ်နိုလာမာရီနိုကပြောပါတယ်။မဲခွဲဆုံးဖြတ်မှုအပြီးမှာပဲမစ္စတာဒက်တန်အစိုးရယာရုကနေနှုတ်ထွက်ပြီးပါတီတွင်းမှပြန်တာဝန်ထမ်းဆောင်နေပါတယ်။ဒါမှမဟုတ်ဝန်ကြီးချုပ်တမ်းမှုရဲ့ကောင်းဆောင်မှုကိုနောက်တစ်ချိန်စင်ခေါ်တာမျိုးလာမယ့်ကြာသပတေးနေ့လောက်မှာထပ်လုပ်နိုင်တယ်လို့ခန့်မှန်းရပါတယ်။နောက်နေ့မေလမှာကျင်းပမယ့်လွတ်တော်ရွေးကောက်ပွဲမှာတိုင်ငင်မှာကောက်ယူခဲ့တဲ့ဩစတြေးလျလူထုစစ်တမ်းကြီးအရအတိုက်ခံလေဘာပါတီအနေနဲ့လူထုထောက်ခံမှုပိုရနေချိန်မှာပဲဝန်ကြီးချုပ်တမ်းမှုရဲ့ကောင်းဆောင်မှုပိုင်းနဲ့ပတ်သက်လို့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
။နာဆီရီနဲ့ပူပေါင်းဆောင်ရွက်သူဖြစ်သိရှိထားပြီးအမေရိကန်မှာနေထိုင်နေသူတူကိုနှစ်ပေါင်းများစွာဥပဒေရေးတန်ဖိုင်ရေးနဲ့နိုင်ငံရေးအရာဖိအားတွေကျုံ့ရပြီးနောက်မှာပဲခုနောက်ဆုံးဂျာမနီနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်။1949ခုနှစ်မှာအမေရိကန်ပြည်အစိုးရကိုရရှိလာခဲ့ပြီးနယူးယောက်မြို့ကွင်းစ်ရမှနေထိုင်နေသူဂျက်ကီပါလက်ကိုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေဒီနေ့အစောပိုင်းမှာပဲနေရပ်ပြန်ပို့လိုက်တဲ့အကြောင်းအင်ဗီရိုကလည်းကြေညာချက်ထုတ်ပြန်လိုက်တာပါ။အသက်65နှစ်အရွယ်ပါလက်ရဲ့အနေနဲ့ဂျာမနီနိုင်ငံမှာဥပဒေကြောင်းအရဘယ်လိုရင်ဆိုင်ရမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နာဇီတွေကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့တခြားလူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုအမေရိကန်အနေနဲ့တိခတ်မှာမဟုတ်သလိုအမေရိကန်မြေမှာခေါလုံဝင်ပြည်မှာမဟုတ်ကြောင်းအခုလောက်ရက်နဲ့အခိုင်အမာသတင်းပေါ်လိုက်တာဖြစ်တဲ့ကြောင်းလည်းအင်ဗီရိုကပြောဆိုခဲ့တာပါ။ပါလက်ရှာဆိုရင်1959ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာခဲ့ပေမဲ့တချင်းကဂျာမနီသိမ်းပိုက်ခဲ့တဲ့ပိုလန်နိုင်ငံကနာဇီအလုပ်ကျန်းစခန်းမှာအဆောင်အဖြစ်အမှုထမ်းခဲ့ပြီးတော့2001ခုနှစ်မှာအမေရိကန်တရားရေးဌာနစုံစမ်းစစ်ဆေးသူတွေထံမှဝန်ခံထားတာပါ။ဒီနောက်မှာတော့မမှန်မကန်ပြောဆိုမှုနဲ့အမေရိကန်နိုင်ငံသားအဖြစ်ကနေပြန်လည်ယူသိမ်းခံခဲ့ရတယ်လို့နေရက်ပြန်ပို့ဖို့အတွက်လည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာတရားစီရင်တူက2004ခုနှစ်မှာကလေးကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။
အမေရိကန်မစ်တမ်ဂျာကာလာရွေးကောက်ပွဲကျင်းပဖို့နီးကပ်လာနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ဆွမ်းဆောင်ချက်တွေနဲ့ပတ်သက်ပြီးအတိအမှတ်ပြုလက်ခံထားတဲ့ရာဂိုင်နှုန်းဘော်ရီပက်ဘလစ်ကင်တွေဟာမျက်ခြေမပြတ်စောင့်ကြည့်နေပါတယ်။သူ့ပေါ်လူထုထောက်ခံမှုကဖြန်းဖြန်းအားဖြင့်42ရာဂိုင်နှုန်းရှိနေတာပါ။နောက်ဆုံးလူထုစစ်တမ်းကောက်ယူမှုနှစ်ခုမှာတော့သူ့ပေါ်40ရာဂိုင်နှုန်းကထောက်ခံထားတယ်လို့ Gallup သတင်းပတ်စင်စစ်တမ်းမှာတော့သူ့ကို42ရာဂိုင်နှုန်းကထောက်ခံပြီး52ရာဂိုင်နှုန်းကမထောက်ခံပါဘူး။ Monmouth တက္ကသိုလ်ကကောက်ယူရရှိတဲ့စစ်တမ်းမှာတော့43ရာဂိုင်နှုန်းကထောက်ခံပြီး50ရာဂိုင်နှုန်းကမထောက်ခံတာကြောင့်ဇန်နဝါရီလကတည်းကကောက်ယူခဲ့တဲ့ကင်းကင်းနဲ့တွေနဲ့တိတ်မခွာလာဘူးလို့ဆိုရတယ်။မကြသေးခင်ကကောက်ယူခဲ့သဘောထားစစ်တမ်းသုံးခုမှာတော့တမန်ရရဲ့ဆန်းဆောင်ချက်တွေပေါ်အတိမပြုထောက်ခံထားတဲ့ရာဂိုင်နှုန်းက40အောက်မှရှိနေတာကြောင့် Republican တွေအတွက်ဒါဟာသတိထားမယ့်အခြေအနေဆက်ရောက်နေတာပါ။လွန်ခဲ့တဲ့သတင်းပတ်ကကောက်ယူရရှိတဲ့ Gallup စစ်တမ်းမှာတော့39ရာဂိုင်နှုန်းသာထောက်ခံမှုရထားတယ်လို့ဇူလိုင်လကကောက်ယူတဲ့ Quinnipiac စစ်တမ်းမှာတော့38ရာဂိုင်နှုန်းနဲ့လက်ရှိကောက်ယူရရှိတဲ့ NPR PBS News Hour Maris စစ်တမ်းမှာတော့39ရာဂိုင်နှုန်းကပဲထောက်ခံထားတာပါအများအပြားတော့သမရပေါ်ထောက်ခံမှုက50ရာဂိုင်နှုန်းအောက်အခုလိုကျဆင်းနေတဲ့ဆိုရင်ဂျာကာလာရွေးကောက်ပွဲတွေမှာသမရကိုစားပြုပါတီဟာရှုံးနေလင်းရှိပါတယ်အရင်သမ္မတဘီလ်ကလင်တန်နဲ့ဘာရက်အိုဘားမားလက်ထက်တွန်းကဆိုရင်ပထမအကြိမ်ဂျာကာလာရွေးကောက်ပွဲတင်နေရ50ကျော်ရှုံးနေခဲ့ပြီးအဲ့ဒီအချိန်ကသူတို့ရဲ့ဆွမ်းဆောင်ချက်တွေအပေါ်လူလူထောက်ခံမှုဟာအခုဒီထရန့်ပေါ်ထောက်ခံထားတဲ့အရေးအတွက်ထက်အနည်းငယ်သာတာနေခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါရဲ့မတိမငြိအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ချိမ့်ချောက်မှုတွေဆက်လက်ရှိနေစေဖြစ်ပြီးဒေသရင်းကိုပါရက်ခတ်လာနေတဲ့အကြောင်းစင်ကာပူမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆက်စုကြီးကပြောဆိုလိုက်ပါတယ
် The danger of terrorist activities which was the initial cause of events leading to the humanitarian crisis in Rakhine remains real
ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအခြေအနေတွေကြုံရတဲ့ဖြစ်ရပ်တွေကိုအစပြုခဲ့တဲ့အကြမ်းဖက်ဝါဒရဲ့လှုပ်ရှားမှုတွေကဒီကနေ့အချိန်ရှိနေစေဖြစ်တဲ့အကြောင်းစင်ကာပူနိုင်ငံမှာဒီနေ့ပြောကြားတဲ့မင်းကွန်းနဲ့ဒေါ်ဆန်းစုကြည်ပြောဆိုသွားတာပါလူမျိုးဆိုင်ရာစင်ကာပူတွေကိုမဖြစ်ရှင်းနိုင်သမျှလူမှုအတန်းဝိုင်းတွေကြားပြစ်ခတ်တွေကျင်းပနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့နောက်ဆက်တွဲအကျိုးဆက်တွေအားလည်းမြန်မာနိုင်ငံနဲ့ဒေသရင်းကိုပါကျော်လွန်ရက်ခတ်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်ဒီခေတ်ပြည်နယ်မြောက်ပိုင်းမှာပြည်ခရနေဩဂုတ်လတဲ့လူမျိုးရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရန်ကရွှေဂျာမစ်တင်နေပေါ်လူခွေရေးချုပ်ဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းရရောက်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကပြောဆိုထားတာပါမြန်မာဆိုရကတော့ရွှေဂျာဆိုတဲ့အမည်ကိုပြည်ဝင်အသိမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွေရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်မှုတချို့ကိုလည်းဖော်ထုတ်ရည်ရွယ်မှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်ဒီခိုင်ပြည်နယ်ကနေပင်လယ်ရှိနိုင်ငံဘက်ကိုဖျက်ဖြေးထားတဲ့ခမန်းကြီးဒုက္ခသည်9သိန်းလောက်ကိုပြန်လည်လက်ခံနိုင်ရေးပင်လယ်ရှိနိုင်ငံဒုက္ခသည်မြတ်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR တို့နဲ့သဘောတူလက်မှတ်ရေးထိုးထားတာရှိပေမဲ့အစီအစဉ်တွေမဆက်နိုင်သေးတဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်နေတာပါအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆက်စုကြည်ကတော့ဒုက္ခသည်တွေရရှိနေတဲ့ပင်လယ်ရှိနိုင်ငံဘက်ကပြန်ပို့ရေးအစီအစဉ်တွေစတင်မှလာမြန်မာနိုင်ငံဘက်ကလက်ခံတဲ့လုပ်ငန်းတွေစတင်နေမှာဖြစ်ကြောင်းလည်းဒီနေ့စင်ကာပူနိုင်ငံမှာရောက်နေစမှာပဲတုံ့ပြန်ပြောဆိုထားပါတယ်
တောင်မြောက်ကိုရီးယားနိုင်ငံကရာနဲ့ချီရဲ့လူတွေဟာမြောက်ကိုရီးယားနိုင်ငံဘက်မှာသူတို့ရဲ့မိသားစုဝင်တွေနဲ့ဒီသတင်းပတ်ပြန်လည်တွေ့ဆုံခဲ့ကြပါတယ်။နှစ်ပေါင်းဒီလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲကြောင့်တောင်မြောက်နိုင်ငံကွဲသွားခဲ့တဲ့အချိန်ကစပြီးမတွေ့မမြင်ရတဲ့အသက်အရွယ်ကြီးရင်းမိဖြစ်တဲ့မိသားစုဝင်တွေကမှပြန်လည်တွေ့ဆုံပေါင်းစည်းနိုင်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံတွင်ကမောင်ကမ်ကန်အပန်းဖြေစခန်းမှာတနင်္လာနေ့ကတောင်နဲ့မြောက်ကိုရီးယားကဒါဇင်နဲ့ချီရဲ့လူတွေမျက်ရည်လေရွဲနဲ့ပွေးဖက်နှုတ်ဆက်ခဲ့ကြပါတယ်။လာမယ့်တောက်ကြတဲ့တနင်္လာနေ့တွေမှာလည်းနှစ်ဖက်ဆွေမျိုးတွေတွေ့ဆုံရေးစီစဉ်ထားတယ်လို့တောင်ကိုရီးယားဆိုရကပြောပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတောင်ကိုရီးယားဘက်ကလူပေါင်း300ကျော်ပါဝင်မှာပါ။ပြည်လည်တွေ့ဆုံရေးစီစဉ်တွေထက်မှဆောင်ရွက်ဖို့တက်တန်းအချိန်ကုန်ဆုံးတော့မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကသတိပေးပြောဆိုလိုက်ပြီးတကယ်လို့ဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံစလုံးမှာအသက်အရွယ်ကြီးရင်သူတွေဟာသူတို့ဆွေမျိုးတွေအသက်ရှင်ရဲ့ရှိမရှိမသိရပဲတည်ဆုံသွားရင်အတော်စိတ်မကောင်းစရာကိစ္စရဲ့ဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့အကူအညီနဲ့ဆက်လုပ်မဲ့ဒေါ်လာ1000ချီတန်ဖိုးရှိတဲ့အခြေခံအဆောက်အအုံစီမံကိန်းသုံးခုကိုဖျက်သိမ်းလိုက်ကြောင်းမလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကကြေညာလိုက်ပါတယ် တရုတ်နိုင်ငံဘီဂျင်းမြို့တော်ကို9ရက်ကြာခီးစဉ်ဆုံးသတ်နေဖြစ်တဲ့ဒီနေ့မှာပဲမလေးရှားဝန်ကြီးချုပ်ကကြေညာလိုက်ကြပါဒေါ်လာဘီလီယံ250အထိကျွေးတင်နေတဲ့မလေးရှားနိုင်ငံအနေနဲ့စီမံကိန်းတွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်တာကိုတရုတ်သမ္မတရှီချင်းဖင်ဝန်ကြီးချုပ်လီကချင်းတို့ရှင်းပြခဲ့တဲ့အကြောင်းလဲမလေးရှားသတင်းတောက်တွေကိုဝန်ကြီးချုပ်မဟာတီယာကပြောဆိုခဲ့ပါတယ်ငွေချေးမြောင်များချေယူဖို့ရောပြတ်ဆက်ဖို့ပါမတက်နိုင်တယ်လို့လက်တလုံးမှာမလေးရှားနိုင်ငံအတွက်ဒီစီမံကိန်းတွေဟာမလိုတဲ့အကြောင်းလဲပြောဆိုခဲ့တာပါစီမံရထားလမ်းနဲ့စွန့်ရင်ပိုင်လိုင်းတစ်ခုတွတ်တမ်းမဲ့စီစဉ်နေပါဝင်ဒေါ်လာတန်ပေါင်း2000ကျော်ကုန်ကျမဲ့စီမံကိန်းသုံးခုကိုတရုတ်နိုင်ငံရဲ့ချင်းဝင်နဲ့တည်ဆောက်မဲ့စီစဉ်တွေကိုဆန်းကန်ကြောင်းတရုတ်နိုင်ငံခီးစဉ်မတန်းခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာကလေးကဝန်ကြီးချုပ်မဟာတီယာကကြေညာထားပါတယ်မနေ့တုန်းကတရုတ်ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလဲမလေးရှားနိုင်ငံရဲ့ပြည်တွင်းဖန်ဆီးချက်တွေကိုတရုတ်နိုင်ငံကနားလည်လက်ခံမယ်လို့ညွှန်လင်းကြောင်းပြောဆိုခဲ့တာပါအချိန်နဲ့မှာပဲလွတ်လပ်တဲ့ကုန်သွယ်မှုတွေမှာချမ်းသာတဲ့နိုင်ငံကြီးတွေကိုစီးရဲတဲ့နိုင်ငံတွေကမရှင်းနိုင်တဲ့ကြောင်းခေတ်သစ်ကိုလိုနီပုံစံသစ်ပေါ်ပေါက်လာနေတာမျိုးလက်မခံနိုင်ကြောင်းလဲပြောဆိုခဲ့ပါတယ်အခုဖြစ်သင့်တဲ့စီမံကိန်းတွေကိုတော့နိုင်ငံပိုင်း 1MTB လုပ်ငန်းနဲ့ဆက်နွယ်ပြီးအချင်းချင်းချက်ဆမှုမတမာမှုတွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ကနာဂျီရာဇက်လက်ထက်မှာစတင်နေတာဖြစ်ပါတယ်
ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်အပိုင်းဖြစ်တယ်ဆိုတာကိုလက်ခံသိမှတ်ပြုတဲ့အနေနဲ့ Esavero နိုင်ငံဟာထိုင်ဝမ်နဲ့တန်တမန်ဆက်ဆံဖြတ်တောက်လိုက်ပြီးတရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတင်လိုက်ပါတယ်ဒီကနေ့အင်္ဂါနေ့မှာ Esavero နိုင်ငံသားရဲ့ဝန်ကြီး Carlos Castaneda ဟာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးနဲ့အဲလိုဆောင်ရွက်ဖို့သဘောတူညီချက်ကိုဘေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်တာပါအခုလိုဆက်ဆံရေးကဏ္ဍသစ်ဖွင့်လှစ်နိုင်ခဲ့တာကြောင့် Esavero လူထုအနေနဲ့အကျိုးမြတ်တွေခံစားလိမ့်မယ်လို့တရုတ်ဝန်ကြီးအီကပြောပါတယ်အဆာဗီတိုတမရဆယ်ဗီဒါဆန်ချက်စ်ကရင်ကလည်းဒါဖြစ်ရောဖြစ်စဉ်တိုင်းလျှောက်လဲရမယ့်လမ်းဖြစ်တာကြောင့်သူအစိုးရအနေနဲ့လမ်းကြောင်းမှန်တန်းလျှောက်ဖို့ပထမဆုံးခြေလှမ်းကိုစတင်လိုက်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့တဲ့ကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ internet ဆာမျက်နှာ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူနိုင်ငံမူဝါဒရေးရာဟောပြောပွဲကိုကောက်နှုတ်တင်ပြပေးမှာပါမြန်မာနိုင်ငံမှာဒီမိုကရေစီနီးကျတဲ့ဖွဲ့စည်းပုံတရက်ကိုပြည်စင်ရေးဆွဲနိုင်ပြီးတဲ့အချိန်ကျမှဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ပြည့်ပြတ်နိုင်မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစင်ကာပူနိုင်ငံမူဝါဒဆိုင်ရာဟောပြောပွဲမှာပြောဆိုသွားပါတယ်မြန်မာအသွင်ကူးပြောင်းရေးမှာအဓိကရင်ဆိုင်နေရတဲ့အချက်အသေးတစ်ခုဖြစ်တဲ့ရခိုင်ပြည်ပခါဟာလေအချမ်းဖက်ဝါရဆွဲလုပ်ရဟာကနဦးအကြောင်းတရားဖြစ်တယ်လို့အပြစ်တင်ခဲ့ပါတယ်။စင်ကာပူနိုင်ငံအရှိတောင်အာရှလေလာရေးသုတေသနဌာန ISEAS ကကြီးမှုလုပ်တဲ့ပွဲမှာမြန်မာနိုင်ငံအသွင်ကူးပြောင်းရေးနဲ့စင်ခေါ်ချက်တွေနဲ့ရှေ့အလားအလားမူဝါဒဆိုင်ရာဟောပြောချက်ကိုဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီမိန့်ခွန်းကောက်နှုတ်ချက်တွေကိုကိုသားညုံကပြောပြပေးမှာပါရှင်။
မူဝါဒဆိုင်ရာဒီမေကုန်းထဲမှာတော့လက်ရှိမြန်မာနိုင်ငံရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်နဲ့နိုင်ငံတကာကနေပြီးတော့ထူးဆိတ်ဝင်စားနေတဲ့ရခိုင်ပြည်နယ်အကြက်တဲ့အခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဓိကထားပြီးတော့ရှင်းပါတယ်။ဒါ့အပြင်မြမစီးပွားရေးရင်းနှီးမြှုပ်နှံမှုအခြေအနေ၊ကျန်းမာရေးပညာရေးလူမှုရေးဆိုင်ရာစင်ခေါ်ချက်တွေနဲ့မြန်မာနိုင်ငံအသွင်ကူးပြောင်းရေးရဲ့နိုင်ငံရေးအရာစင်ခေါ်ချက်တွေကိုလည်းခြားပြပြောဆိုသွားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားလုပ်မယ်ဆိုပြီးတော့ကြွေးကြော်ပြီးတော့တက်လာတဲ့ NLD ပါတီအနေနဲ့သူစုရလက်ထက်အတွင်းမှာဖွဲ့စည်းပုံပြင်ရေးဟာအတော်လေးကိုအတန်မှိန်ခဲ့တာပါ။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့အခုမူဝါဒဆိုင်ရာမေးခွန်းမှာတော့ဖွဲ့စည်းပုံပြင်ရေးဟာအသွင်ကူးပြောင်းရေးအတွက်အဆုံးဖြတ်ပေးမဲ့လုပ်ငန်းစဉ်ဖြစ်တယ်လို့ပြောသွားပါတယ
်။ Amendments to the Constitution was one of the goals of our government and this is something that we need to mention here because the completion of a
democracy ပြင်ဆင်ရေးဟာကျမတို့အစိုးရရဲ့ရည်မှန်းချက်တစ်ရပ်ဖြစ်ပါတယ်ဒီနေရာမှာတော့ဒါကိုပြန်ပြီးအလေးထားပြောရမှာပါဘာကြောင့်လဲဆိုတော့ကျမတို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်အဆုံးသတ်တဲ့နေရာမှာစစ်မှန်တဲ့ဒီမိုကရေစီနီးကျဖွဲ့စည်းပုံတစ်ရပ်အပြည့်အစုံရေးဆွဲချမှတ်မှုပါဝင်ရမှာဖြစ်ပါတယ်အခုထိတော့ဒါဖြစ်မလာသေးပါဘူးဒီအတွက်ညှိနှိုင်းဆွေးနွေးမှုတွေနဲ့တဖြည်းဖြည်းလှုပ်သွားရမယ်လို့ကျမတို့ရည်မှန်းထားပါတယ
်နိုင်ငံတကာကနေပြီးတော့ထူးဆိတ်ဝင်စားနေတဲ့ရခိုင်မြောက်ပိုင်းပြည်ပခချင်းနေနဲ့ပတ်သက်လို့လည်းလက်ရှိမြန်မာဆူရဆောင်ချက်တွေကံကြွယ်ပုံတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောပြီးတော့ဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်နေတဲ့အကြောင်းပြောပါတယ်။ဒါအပြင်အကြမ်းဖက်ဝါဒဆွဲလို့ရဟာအခုချိန်ထိကိုအဲ့ဒီဒေသကိုချင်းချောက်နေတယ်လို့ဆိုပါတယ်။
The danger of terrorist activities, which was the initial cause.
The danger of terrorist activities, which was the initial cause. The danger of terrorist activities, which was the initial cause.လူမျိုးရေးဆိုင်ရာဒီစိန်ခေါ်ချက်ကိုမဖြေရှင်းနိုင်သေးသေးတော့လူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေကရှိနေဦးမှာပါဒီချင်းချောက်မှုဟာမြန်မာနိုင်ငံအတွက်တည်းမဟုတ်ပါဘူးကျမတို့ဒေသနဲ့နိုင်ငံတကာကိုပါချင်းချောက်မှုတရဖြစ်စေပါတယ်အကြမ်းဖက်ဝါဒဆွဲလုပ်ရက်တွေကိုဘလို့အကြောင်းတရားနဲ့ပဲဖြစ်ဖြစ်လက်ခံခွင့်လွှတ်လို့မရပါဘူ
းမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့လက်တလောအာရုံစိုက်နေကြတဲ့အထက်မှာရခိုင်အခြေအနေပြီးရင်တော့မြန်မာနိုင်ငံတွင်းကယင်းနှိမ့်နှံ့မှုကိစ္စရဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကသူ့မြင်ပြောပါတယ်ဒီတော့လေမြန်မာနိုင်ငံဘက်ကပြင်ဆင်ဆောင်ရည်မှုကိုသူကရှင်းပြပါတယ
် We want Myanmar to be business friendly and
မြန်မာနိုင်ငံဟာယဉ်ကျေးမှုနဲ့ဒီအစဉ်ပြေပြေချောချောမွေ့မွေ့နဲ့လုံခြုံစိတ်ချရဖို့သူတို့ရဲ့အကျိုးစီးပွားနဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးရည်မှန်းချက်တွေနဲ့ဟန်ချက်ညီဖို့ဆိုတဲ့စီးပွားရေးဝန်ကျင်ကောင်းတစ်ခုဖြစ်ဖို့လိုပါတယ်နိုင်ငံတွင်းမှာစီးပွားရေးအလေးအထားကောင်းတွေနဲ့စီမံအုပ်ချုပ်မှုကောင်းဖြစ်လာဖို့အတွက်ယင်းနှိမ့်နှံ့မှုဆိုင်ရာဥပဒေစီးပွားရေးကုမ္ပဏီလုပ်ငန်းဥပဒေတွေကိုအသေးအချာပြင်ဆင်ရေးဆွဲထားပြီးဖြစ်ပါတယ်အဟံတားတွေကိုဖယ်ရှားပြီးတော့လုပ်ငန်းတွေမြင်းမြန်းဆန်းဆန်းဖြစ်ဖို့ကိုလည်းဆောင်ရွက်ထားပါတယ်
။ဒါပြင်လက်ရှိအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ဖြစ်တဲ့ညီငယ်ကြီးလုပ်ငန်းစဉ်ကိုပြောဆိုတဲ့နေရာမှာနှစ်နှစ်အတွင်းမှာ27ရာစုပင်လုံညီလာခံ3ကြိမ်ခေါ်ယူခဲ့တဲ့အတွက်အဲ့ဒီမှာတူးတက်မှုရလဒ်တွေရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာအခက်အခဲတွေရှိနေတာကိုလည်းသူကမငြင်းပါဘူး။
Serious challenges remain, and armed conflicts continue to break out. Some of
them are still in the middle of the battle. Some of them are still in the middle of the battle. Some of them are still in the middle of the battle. Some of them are still in the middle of the battle. Some of them are still in the middle of the battle. Some of them are still in the middle of the battle. Some of them are still in the middle of the battle. Some of them are
still in the middle of the battle. Some of them are still in the middle of the battle. Some of them are still in the middle of the battle. Some of them are still in the middle of the battle. Some of them are still အခုလိုမြန်မာနိုင်ငံကြုံနေရတဲ့အခက်အခဲတွေစင်ခေါ်ချက်တွေကိုလည်းစင်ကာပူနိုင်ငံအပါအဝင်အာဆီယံတွေအနေနဲ့အနည်းဆက်ဆုံးနားလည်မှုပေးနိုင်မယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းနဲ့မြန်မာလူထုအနေနဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မယ်စွမ်းပကားရှိတယ်လို့ယုံကြည်တဲ့အကြောင်းဒေါ်ဆန်းစုကြည်ကသူ့ရဲ့မိကုံးထဲမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ကုသညဦးပါရှင်တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းမှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေတွေကိုတင်ပြပေးခြင်းပါတယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်ပတ်လည်လာချိန်မှာတော့ရခိုင်ပြည်နယ်အထူးသဖြင့်မောင်တော်ဘက်ချမ်းမှာညမထွက်ရအမိန့်တွေနဲ့လုံခြုံရေးတင်းကျပ်ထားပြီးရွာတွေထဲဝင်ရောက်ဆစ်ဆင်းနေလို့လုံခြုံရေးအထူးစိုးရိမ်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်တိုက်ခိုက်မှုတွေရှိလာနိုင်ခြေရှိတယ်ဆိုတော့ကောလာဟလသတင်းတွေပြန့်နှံ့လာတဲ့အတွက်လဲဒေသခံတွေကပိုပြီးစိုးရိမ်နေကြတာလို့ရခိုင်ပြည်နယ်လွှတ်တော်အမတ်တဦးကပြောပါတယ်။အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့တစ်နှစ်ပြည့်အောင်မေဖွဲနှစ်ပတ်လဲဘွဲတွေကိုလည်းကျင့်ပါနေကြပါတယ်။ဒါဒီဟာနဲ့ပတ်သက်ပြီးတော့မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စခန်း30ကိုတပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေကြားစောင့်တပ်တွေဘက်ကလုံခြုံရေးအစီအမံတွေတပ်ရင်အားတွေတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့ကြပါတယ်။ဒီလိုမျိုးမောင်နှောဒေသတွေမှာဒေသပြင်တရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်ဒေသခံဌာနတိုင်းရင်းသားတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်လာပြီမဲ့အခုချိန်ထိဒေသခံပြည်သူတွေမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိသေးပဲဒေသတွေမှာကောလာဟာလတရင်အမှားဖြန့်ဝေမှုတွေရှိနေတဲ့အတွက်စိုးရိမ်နေကြရတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းသာစင်ကအခုလိုပြောပြပါတယ
်အခုထက်ဒီပဲစိုးရိမ်တော့အချိန်မီမှာပဲရှိနေပါသေးတယ်ဘာဖြစ်ဆိုတော့ခဏခဏလည်းပဲသတင်းတွေထွက်နေတယ်အာဖာအဖေကနေပြီးတော့ဘုရားမောင်တော်ကိုဝင်နေစသည်အပြင်ပေါ့နော်ဒီလိုမျိုးသတင်းတွေထွက်နေတဲ့အပေါ်မှာလူထုတွေကလည်းပဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလူချုံမှုမရှိတယ်လို့ခံစားနေရပါအစိုးရကိုပြောချင်တာကတော့ဒီကျွန်တော်တို့ဒေသခံမောင်တော်ဘုရားပြည်သူတွေရဲ့လုံခြုံရေးအတွက်စစ်ပိုင်းဆိုင်ရာလုံခြုံမှုရုပ်ပိုင်းဆိုင်ရာလုံခြုံမှုအတွက်တက်တက်မတ်မတ်လေးကျွန်တော်တို့ဒီလုံခြုံရေးယူခဲ့ပါပြည်သူတွေကိုလည်းပဲလုံခြုံဆက်ချရအောင်သူတို့ကပြောပြပါဒီလိုမျိုးပဲပြောချင်ပါ
ရခိုင်ပြည်နယ်အတွင်းမှာလုံခြုံရေးအင်အားတွေတိုးချဲ့ချထားသလိုမောင်းနှောဒေသတွေမှာအထူးသဖြင့်မွတ်စလင်ကျေးရွာတွေကိုဝင်ရောက်စစ်ဆေးတာရှာဖွေတာတွေဆောင်ရွက်နေတော့ဖြစ်လို့သူတို့အတွက်လုံခြုံရေးဟာစိုးရိမ်စရာအနေအထားဖြစ်နေတော့မယ်လို့ရခိုင်ပြည်နယ်မောင်းနှောမြို့နယ်မြို့တကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုရှင်းပြပါတယ
်လုံခြုံရေးတွေကတော့သူတို့ကနေ့တိုင်းလိုရွာတွေကိုဝိုင်းပြီးတော့သူတို့ကစစ်တယ်ဒီမနေ့ကလည်းတန်တော်စီဆိုတဲ့ရွာကိုသူတို့ကဝိုင်းပြီးတော့စစ်တယ်စစ်တာက
ဆုံးမမရှင် ဘင်္ဂလားဒေ့ရှ် နိုင်ငံ ကောဆက်ပစားမှာတော့ တစ်တော် ပြုံးတိမှုတွေ ဖြစ်လာမဲ့ အရေး ကြိုးတင် ကာကွယ် နိုင်ဖို့ ကုလသမဂ္ဂ အဖွဲ့အစည်းတွေနဲ့ ဘင်္ဂလားဒေ့ရှ် အစိုးရတို့က ရင်းနှီးစည်း မိဖို့တွေ စပြီးတော့ ဖြန့်ဝေ ပေးနေကြပါတယ် ကောဆက်ပစားမှာ ပြီးခဲ့တဲ့ နှစ် အတွင်း ရိုဟင်ဂျာ ဒုက္ခသည်တွေ အလုံးအရှင်းနဲ့ လက်ခံခဲ့ရတဲ့ နောက်ပိုင်း တစ်တော် ပြုံးတိမှုတွေ ကို ကြိုးပြီးတော့ ကာကွယ်နိုင် ရေး ကြိုးပမ်းမှု တစ်ခုလည်း ဖြစ်ပါတယ် VOA သတင်းထောက် 48 လိုင်း ဂျီနီဗာက သတင်း ပေးပို့ ထားတာကို လည်း နားဆင်ကြပါအောင် ရှင် Bangladesh Nangan Kosev Zati Taha, Tito Chuwa area, a Jeji Shinipi, Tayan Delay Sandwich, Shintan Jasama Yi, a Dole, Ji Babari. Yamaning Andre, a Jampa movie, Pinay Murigani, Topila Jade, Rohingya Doka de Kunadinjo, Yashi Lara Jow, Dear Putan, the Bawa, Shim Yedri, Bumdi Met Ye, Chin Chow Muji, Pisi Bari, Doka de Rika, Dairy Sapo, Dibinigo, Kolebi, Ye Gwadi, Potade Lu.
Consequently, the forests in that area are being
used as a reservation.
ဟုတ်ဘူးလို့ကြွမ်းကျင်သူတွေကလည်းပြောကြပါတယ်။တစ်တော်ပြုံးတိမှုရဲ့အကျိုးဆက်တွေကြောင့်မြေကြီးလွှာဆုံးရှုံး၊သီးနှံအထွတ်နှုန်းကျဆင်း၊ရေကြီးရေလျှံမှုတွေပိုပြီးတော့ဖြစ်လာနိုင်ပြီးအရေးကြီးဆုံးကတော့တန်းနဲ့ချီတဲ့မျိုးစိတ်တွေဆုံးရှုံးရမှုဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောဆိုကြပါတယ်။
ဆိုင်ပြုံးမြေရဖို့အတွက်လို့ကိစ္စတွေအတွက်ခုတ်ထွင်ရှင်းလင်းထားတဲ့ဒေတာတွေကိုရွှေ့ပြောင်းကြတာမှာလူမှုအတိုင်းဝိုင်းတွေနဲ့တာရိုင်းတိရစ္ဆာန်တွေကြားမှာသဘာဝမဟုတ်တဲ့ထိတ်တိုက်တွေးမှုမျိုးတွေလို့ကိစ္စတွေကစိတ်မကောင်းစရာဖြစ်သလိုရွှေ့ပြောင်းခြေချမှုအတွက်လည်းနှောက်ယှက်ဖြစ်စေပါတယ်။အခုစီမံကိန်းကတော့ရှေ့လတွေအတွင်းမိသားစုနှစ်သိန်းခွဲလောက်ကိုရေနံစီမိဖို့တွေ၊ဂက
တခြားအကျိုးအမြတ်တွေလည်းရှိလာမယ်လို့ကုလအဖွဲ့အစည်းတွေကပြောပါတယ်။ခလုံးရေးစခန်းတွေအတွင်းအိမ်ဒီတွင်းမှာမိခိုးထုတ်တဲ့စနစ်ကောင်းမရှိပဲထင်းမိဖို့တွေတုံးရင်ထွက်လာမယ်မိခိုးကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးပြဿနာတွေကအများကြီးရှိတယ်လို့လည်းဥပမာပြီးပြောကြပါတယ်။အထူးသဖြင့်တော့အိမ်ထဲမှာအနေများတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေမှာကျန်းမာရေးပြဿနာပိုးရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်ရှင
်။ညီမလေးတခါရှမ်းနဲ့ပြည်ပြည်နယ်တွင်းကလူခွင့်ချိုးဖောက်မှုတွေအတွက်ညီမလုံးညိုကြီးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲ။ဒီလိုမျိုးရည်ရွယ်တာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လွှတ်တော်အမတ်ချုပ်ကဒီထက်ပိုပြီးတော့ရည်ယူဖို့နိုင်ငံကြေးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရည်ယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။တမမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က0932382554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်သတင်းရှင်တွေကိုကြည့်ကြည့်ပါရစေ
။ခုည9နာရီအစီအစဉ်မှာဆွေးနွေးချမှာပါ။ပါဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်နေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်လေးပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပြီးမှာမို့ဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
မွတ်စလင်ရဲ့ ईद ပါတာရေးပွဲတော်ခန်းနမှာအာဖဂန်သမ္မတအရှရက်ကာနီဒီနေ့မင်းငွန်းပြောနေကြမှာပဲကပူးမျိုးတော်ကတန်တမန်ရောက်ကတ်ကိုရော့ကတ်ဒုံးတွေတော်တော်များပြစ်ခတ်ခံခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရော့ကတ်ဒုံးတွေကိုမြို့ပြင်ကပြစ်ခတ်တာဖြစ်ပြီးတချို့ကတော့သမ္မတနန်းတော်နဲ့တန်ရုံဝင်းတွေနီးချရောက်ခဲ့ကြောင်းလည်းပြောဆိုခဲ့ကြတာပါအမေရိကန်ပြည်သူမှလွတ်တော်ရွေးကောက်ပွဲကနေကျင်းပဝင်နီးကပ်လာတဲ့အချိန်မှာပဲတမန်တော်နဲ့ထရန့်ဆောက်ဆောင်ချက်နဲ့ပတ်သက်လို့အသိမှတ်ပြုလက်ခံတဲ့ရာဂိုင်နှုန်းပေါ်မှာတမန်ရဲ့ Republican Party ဝင်တွေမျက်ချင်မပြတ်စောင့်ကြည့်နေကြပါတယ်။သူ့ပေါ်လူထောက်ခံမှုကအခုချိန်မှာပြင်းပြအားဖြင့်တော့42ရာဂိုင်နှုန်းအထိရှိနေပါတယ်။အော်စတြေးလျဝန်ကြီးချုပ် Malcolm Turnbull က Liberal Party တွင်သူ့ရဲ့ဦးဆောင်မှုကိုမေခွန်းထုတ်စင်ခေါ်တဲ့ရှင်ပြန်မှုမှာအနံ့ရရှိသွားပါတယ်။ပါတီတွင်ကသဘောထားတင်မာရဲ့ conservative တွေရဲ့ကောင်းကွက်မှုတွေရောက်နိုင်ငံတွင်းကာဗွန်တန်းခွေထုတ်လုပ်မှုတရားဝင်ကန့်သတ်ရေးကြိုးပမ်းနေတဲ့သူ့အစီအစဉ်ပြပြခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲပါတီတွင်သူ့ဦးဆောင်မှုနဲ့ပတ်သက်လို့သဘောထားဆန္ဒပေးဆုံးဖြတ်ဖို့ဝန်ကြီးချုပ်ကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။နာဇီနဲ့ပူးပေါင်းဆောင်ရွက်သူဖြစ်သိရှိထားပြီးအမေရိကန်မှာနေထိုင်နေသူတူကိုနှစ်ပေါင်းများစွာဥပဒေရေးတန်တမာရေးနဲ့နိုင်ငံရေးရာဖိအားတွေကြုံခဲ့ရပြီးတဲ့နောက်အခုနောက်ဆုံးဂျာမနီနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်။1949ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာပြီးနယူးယောက်ကွင်းစ်အရမနီတိုင်းနဲ့ဂျက်ကူပလစ်ကိုလူဝင်မှုကြီးကြေးအနာမနီဒီနေ့အစောပိုင်းမှာပဲပြန်ပို့လိုက်တာဖြစ်တဲ့အကြောင်းအင်ဗီယိုကကြေညာချက်ထုတ်ပြန်ခဲ့တာပါ။မတိမငြိမ်ချင်းတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုဆက်လက်ရှိနေဆဲဖြစ်ပြီးဒေသရင်းကိုပါရက်ကလာနိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်ဆွေကြီးကသတိပေးပြောဆိုလိုက်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်ဦးပြောပြပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမတ်ဆွန်မွန်ဖြစ်ပြီးအင်ဂျင်နီယာကရှောင်းကန်ချန်ဖြစ်ပါတယ်။VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 အထိလိုင်းဒိုမီတာ1925တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2:00အကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington,